ဒီမုန်တိုင်းတဲ့ဒုက္ခတွေတွေကိုကဲဆဲကူညီတွေလုပ်ပေးနေတဲ့နိုင်ငံကျော်လူရှင်တော်ဇာကနာကိုမနေ့ညကအာနာဘနေကနောက်တစ်ကြိမ်ဖမ်းဆီးသွားပြန်ပါပြီ။ဘာကြောင့်မလို့ဖမ်းဆီးရလဲဆိုတာကိုမိသားစုကိုလည်းမပြောသွားဘူးလို့သိရပါရယ်။ဘယ်လိုမျိုးဖမ်းဆီးခံရတယ်လဲဆိုတာနဲ့ပတ်သက်လို့တော့လူရှင်တော်ဇာကနာရဲ့ညီမဖြစ်သူမတ်ငင်းကိုကိုကျော်လင်ကဆက်သွယ်မေးမြန်းထားပါရယ်ခင်ဗျာ
။ဟုတ်ကဲ့ကိုဇာကနာကိုအာနာဘနေကမနေ့ညကအိမ်ကိုလာပြီးတော့ဖမ်းသွားတယ်လို့ကျွန်တော်ကြားပါရယ်ခင်ဗျာ။အခြေအနေတွေကိုကျွန်တော်တို့ရှင်းပြပေးပါခင်ဗျာ
။ည၈နာရီလောက်ကဝင်နေအဲ့ခရိုင်မှုဆိုတဲ့လူကချာရုံပါပဲတဲ့ဟိုပေါ့ကိုနာကင်းနဲ့လည်းလုံအောင်ပတ်သက်ပါဘူးပေါ့နော်ကိုသူကကယ်ဆယ်ရေးလုပ်နေရလဲသိပါတယ်တဲ့နိုင်ငံရေးနဲ့ဟိုအပြင်းပြင်းကိုရှာခြင်းပါတယ်ဟိုကိုသူကရှာပါပေါ့ခရိုင်မှုနဲ့တူတူပေါ့သူတို့ရဲဘက်ကနောက်တစ်ယောက်ပါလာတယ်သူတို့နောက်ဟို SC ဝန်ထမ်း၅ယောက်ပါတယ်ရဲကဥက္ကဋ္ဌနဲ့ပေါ့နောက်ကိုလုံးပေါင်း၉ယောက်ပေါ့အဲအဲ့ဒါရှာရှာပြီးတော့ခဏနေတော့သူတို့ဖုန်းတွေလာလာလာလာပြီးတော့မှနောက်ဟိုဟာပြီတော့ခေါ်ရမယ်တဲ့အဲ့ဘလို့ဖြစ်တာလဲလို့ပထမတော့ရှာရုံပဲဆိုတော့မဟုတ်ဘူးတဲ့ခဏလေးပါပဲတဲ့မကြဘူးတဲ့နှစ်ရက်လောက်ပါပဲတဲ့ဝတ်လေးထည့်ပြီးပါတဲ့ဆိုတော့အဲကျမတို့လည်းဝတ်တဆုံးတစ်ပတ်ကလေးနှစ်ထည့်ထည့်ကိုသူကတောက်နေကြစေးလေးမျိုးပေါ့အဲ့ဒါထည့်ပြီးလိုက်တယ
်ကိုဇာကနာကိုသူတို့ကဘယ်ကိုခေါ်သွားရလဲခင်ဗျ
ဘယ်ကိုခေါ်ရလဲလည်းမပြောပါဘူးဒီတိုင်းပဲအိမ်ရှိအောင်ကာမင်းရဘူးဟိုတစ်ခေါက်ကစက်တင်ဘာလုံးကစက်တင်ဘာရေးချင်းတော့ခေါ်ရသူပါပဲချန်ကုန်းလမ်းထိပ်မှာကားရက်ဟိုဥစ္စာလမ်းကြီးတဲ့နေရာကိုကားစစ်ကားရက်ရက်ပြီးတော့အဲ့ဟိုကိုသူကလမ်းလျှောက်ခေါ်သွားပြီးတော့အဲ့ရနေကားနဲ့ပဲခေါ်သွားရပါပဲ
ကိုဇာကနာပြင်တခြားသူ့ရဲ့ကူညီလို့ဖို့ကင်ဘက်တွေဒီတခြားနုပညာရှင်တွေရောဘသူတွေဖန်ခံရတဲ့ကြားတယ်ခင်ဗျ
မကြောက်ဘူးအဲ့ဒါတော့ကိုသူရတယောက်ပဲပါသွားတယ်လို့ဒီမှာတော့အဲ့လိုပဲထင်တာဘယ်သူဆီမှာတော့ဖုန်းလည်းမလာဘူ
းကိုစာနာကိုဖမ်းသွားတော့ကဘာကြောင့်အာနာပိုင်တွေကဖမ်းဆီးရတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
ဘာဒီဒီမှာတော့ဘယ်ဒီတိုင်းပဲခဏပါပဲတဲ့နှစ်ရက်လောက်ပါပဲတဲ့ဒီမှာတော့နှစ်ရက်လောက်ဆိုတာလဲလို့ပြန်ဖို့မှပဲယုံမှာပါပဲလို့အဲ့လိုပဲပြောလိုက်တယ်လေတို့လောက်သမီးကခံနေရတယ်ဘွားတွေကြီးပါပဲ
အခုတစ်ခေါက်ဖမ်းသွားတာနဲ့အရင်တော့ကဖမ်းတာတွေနဲ့ဘာတွေကွာတယ်ထင်ပါတယ်ခင်ဗျာအခုတစ်ခေါက်မှာဘာတွေများထူးထူးခြားခြားသတိထားမိပါလဲ
အခုတော့ကတော့ရှာကြိမ်နည်းနည်းပူကြရပေါ့ည၈နာရီတည်းဝင်တာ၁၁ထိုးဖို့15မှာပဲခွေးလည်းတိမ့်သွားတယ်ပေါ့အခွေးတိမ့်သွားတယ်ဆိုတော့ဘာမှတူးစမ်းနေတာမဟုတ်ဘူး Rambo 4ရယ်စိတ်စီတော့ညအချက်ရယ်နောက်နာကိဟိုမုံတိုင်းပေါ့ဒီမှာမီးပွိုင်းမှာရောင်းတဲ့အခွေးတွေပေါ့လေအခွေးလောက်ဟာရယ်အဲနောက်ပါလေ FCC 30ရယ်ကိုသူကစီးမတ်ထားတဲ့စာအုပ်ကလေး2အုပ်ရယ်စစ်တမ်းပုတ်ကြီးတော့ဖြုတ်သွားတယ်ကွန်ပျူတာဟာတော့
ဟုတ်ကဲ့မန်ငင်းကကိုဇာကနာရဲ့ညီမလေးဖြစ်တော့ဒီမိသားစုဝင်တူဦးအနေနဲ့အခုလိုမျိုးလူမှုကူညီရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့အကိုတယောက်ဒီလိုချိန်မျိုးမှာဖမ်းဆီးသွားတဲ့အတွက်ဘလို့အခက်ခဲတွေရှိပါလဲခင်ဗျာ
မတရားခံရတယ်ပေါ့နော်ဒီမှာတော့အလိုပဲမြင်တာလဲလေခုနိုင်ငံရေးနဲ့လည်းဘာမှမပတ်သက်ဘူးပေါ့နော်သူတို့ဘာလဲသူတို့လုံးချက်ပြီးလုပ်ရင်တော့လည်းမတက်နိုင်ဘူးပေါ့နော်သူအမိသားစုကအမေရိကန်မှာရှိတာ哦သမီးလေးကိုမိုးပို့ဖို့တော့ဒေါ်လာလေးတစ်ထောင်ပေါ့နော်100ရွက်ကိုလည်းတင်သွားတယ်လေတော့အဲ့အတွက်တော့ကျမအဲ့ဒါတော့နည်းနည်းစိုးရိမ်နေသူတို့ဘလို့ညစ်မလဲပေါ့နော
်အဖမ်းမခံရခင်ချိန်ထိကိုဇာကနာနေနဲ့ဒီမုံတိုင်းဒုက္ခတွေတွေအတွက်ကူညီရေးလုပ်ငန်းတွေလုပ်နေတော့မယ်လားခင်ဗျသူနောက်ဆုံးဘာတွေလုပ်ခဲ့တယ်ဆိုတာသိရင်ရှင်းပြပေးပါဦးခင်ဗျ
ဘယ်လောက်စီအောင်